ရင်ပြည်နယ်မြောက်ပြည်မြို့ရေကြီးတာကြောင့်အသက်၃နှစ်အရွယ်ကလေးငယ်တူပါဝင်အမျိုးသားနှစ်ဦးရင်းနှီးသိမ်းဆုပ်ခဲ့ပါတယ်။ဒီသတင်းကို VOE သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ
်။ကရင်ပြည်နယ်မြောက်ပြည်မြို့မှာမိုးပြင်းထန်စွာရွာသွန်းပြီးတောင်ရဲမြေတက်လာတာကြောင့်ဇူလိုင်လ29ရက်နေ့ကကလေးတစ်ယောက်နဲ့လူကြီးနှစ်ယောက်ရေထဲမျောပါပြီးသိမ်းဆုပ်တာတွေဖြစ်ခဲ့ပါတယ်။မြောက်ပြည်မြို့အမှတ်5ရပ်ကွက်ကအသက်၃နှစ်အရွယ်ကလေးတဦးနဲ့မျိုးကအသက်ရွယ်ကြီးတဲ့အမျိုးသားနှစ်ဦးသေဆုံးမှုတွေဖြစ်ခဲ့တယ်ဆိုပြီးမျိုးကန်တူကအခုလိုပြောပြပါတယ
်။လူကြီးလက်တွေဟာအခလီလက်တွေလူကြီးလက်တွေမနေ့ဒီလိုမနေ့ပေါ့ဒီတော့ကိုယ်ကြီးစီးတဲ့တိုင်းတိုင်းခလီလက်တွေဒီမှာထားမိနေစီမှာပဲ
။
ဒီရီအလမီပါလေခေါ်တော့လိုက်ခွင့်နဲ့အလူကြရလို့မှလားမသိပါဘူး
။တောင်ရင်မြေတက်လာတဲ့အတွက်တောင်ရင်မြေအကြီးကရက်ွက်တွေခြေရွာတွေကိုပါရေလွှမ်းမိုးပြီးအိမ်ကြီးကခေါမိုးထိနင်းမြုပ်တာတွေရှိတယ်လို့မြင်းအင်းကြီးကလူနေအိမ်ကြီးကပစ္စည်းတွေလည်းမျောပါကုန်တာတွေလည်းရှိပါတယ်။တချို့ကတော့မြင်းရဲ့ကြီးချိန်မှာဘေးလွတ်ရာကိုထွက်ပြေးနေရတာတွေပစ္စည်းတွေရွှေ့ပြောင်းရတာတွေလည်းလုပ်ရင်းသိမ်းဆုံးရတာတွေလည်းရှိခဲ့ပါတယ်။တောင်ရင်မြင်းအင်းကရက်ွက်နေပြည်သူတွေရဲ့ပစ္စည်းတွေလည်းတောင်ရင်မြင်းထဲမျောပါကုန်တယ်လို့လည်းဆိုပါတယ်
။အစ်မအီးဒီကြော်လာပေါ့တဖြည်းဖြည်းကျလာတော့ဘာမှလာဟုတ်လည်းမရှိဘူး။အာဖော့ဖော့ဖော့ဆိုဖော့ကြတယ်။ဟုတ်ကဲ့ဟိုအပေါ်ကအဘဘဒမတက်လျာအဲအဲကောင်းနေချင်မရေကြီးတားရောအကြိုက်နေလည်းမျောလာတာရေကြီးတားလေးရဲ့အများကြီးလည်းမျောလာအမျိုးအမည်ကိုလည်းမသိနိုင်ကြီးနေရတော့လည်းဒီကတစ်ခါတစ်ခါတက်လာတော့ဘာမှပြင်နေရခေါင်းလေးမျောတယ်တချို့အိမ်မော့ဆုံးလုံးလေးပေါ့အဲ့လိုအိမ်မှရှိတဲ့အဲ့လိုပစ္စည်းတွေပေါ့ဟိုဆောင်းထဲမှာတော့အဲ့လိုအိုးတက်လာလေမျောလာ
ဇူလိုင်လလည်းကစပြီးမိုးအဆက်မပြတ်ရွာသွန်းခဲ့တဲ့အတွက်တောင်ကျရေတွေများလာသလိုတောင်ရင်မြေတွေလည်းမြင့်တက်ခဲ့ပါတယ်။အခုဆိုရင်မြောက်ရီခရိုင်တွင်းကဒေသခံလူထု 6,000 ကျော်ဟာနီးစပ်ရာဖုံးတော်ကြီးကျောင်းတွေမှာတိုက်အမြင့်တွေပေါ်မှာတက်နေရတာပြီးရေဘေးလွတ်တဲ့နေရာတွေပြောင်းရွှေ့နေထိုင်ရတာတွေလည်းလုပ်နေရပါတယ်ရှင်။